မြန်မာတိုက်ခိုက်နေကိုအာဆီယံဘက်ကတရားဝင်အသစ်မှပြုဆက်ဆံဖို့နဲ့မြန်မာနိုင်ငံကိုအာဆီယံအဖွဲ့ဝင်အဖြစ်ကနေရပ်ဆိုင်ရေးကိစ္စတွေကိုကြာတာပတိနေ့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပမယ်အထူးဆွေးနွေးအတွင်းဆွေးနွေးနေတဲ့အကြောင်းမြန်မာရေးကြွမ်းကျင်သူထိုင်းတန်အရာရှိဟောင်း ကုပ္ပစချီတူကတနင်္ဂံပီပီရဲ့သတင်းဌာနကိုပြောပါရတယ်။အစီအဝေးမှာမြန်မာနယ်ပတ်သက်တဲ့အာဆီယံဘုံသဘောတူညီချက်9ရပ်ကိုပြန်လည်တုံ့တက်ဖို့အပြင်တခြားရွေးချယ်စရာနည်းလမ်းတွေကိုအာဆီယံနိုင်ငံများရဲ့ဝန်ကြီးတွေဆွေးနွေးဖို့ရှိပါတယ်။ဒါကြောင့်လဲမြန်မာနိုင်ငံအရေးပိုပြီးထိရောက်တဲ့ချဉ်းကပ်မှုပုံစံထမ်းပညာရှင်တွေရဲ့သဘောထားနဲ့တုံ့တက်ချက်တွေကို PBS သတင်းကရေးသားထားတာဖြစ်ပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့တိုင်းဒေသနဲ့ကိုင်အဖွဲ့တွေကိုတိုက်ရိုက်ထိတွေ့ဆက်ဆံဖို့ လိုပြီးတွဲဆုံဆွေးနွေးနိုင်အောင်တာဝန်အနှင်းဖို့ဖြည့်စည်းပေးဖို့လိုအပ်မဲ့အကြောင်းထိုင်းနိုင်ငံတမဆတ်တက္ကသိုလ်အာရှရေးရာလေ့လာရေးဌာနကပမောက်ခဒူယာဘက်ပီချာရုရှ်ကလည်းပြောပါတယ်။တချိန်ထဲမှာပဲအာဆီယံအနေနဲ့မြန်မာနိုင်ငံကအမျိုးမျိုးသောအကြအတဲတွေကိုဖြည့်ရှင်းမှုအတွက်အလုံးမဖြစ်တဲ့ဘုံသဘောတူညီချက်9ရပ်အစားသေချာခိုင်မာတဲ့လုပ်ငန်းအစီအစဉ်တရက်နဲ့အစားထိုးလုပ်ဆောင်တင်က စီ459ဖွဲ့ကပေးပို့တဲ့ပူးတွဲစာထဲမှာတောင်းဆိုထားပါတယ်။